မာနေယံမှာလူခွင့်ရေးအခြေအနေတွေဟာစိုးရိမ်စရာကောင်းနေစေဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကပြောဆိုလိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကကြိုးဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တစ်သောမတ်အင်ဒရူးကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေနှိမ့်ချနေစေဖြစ်ကြောင်းနဲ့အယက်သားအစိုးရအနေနဲ့လည်းပွင့်လင်းမြင်သာမှုရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က44ကျင်းမြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကပဲပြောဆိုခဲ့တာပါလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လူခွင့်ရေးအထုကိုယ်စားလှယ်ရဲ့တင်ပြချက်ဟာလက်တွေ့အခြေအနေတွေကိုထင်ထပ်နေတယ်လို့အခုလိုပြောဆိုသွားနေပါတယ
်အစိုးရမှကျွန်တော်တို့အနေနဲ့ဟိုလှုပ်ဆောင်နိုင်တဲ့ကိစ္စတွေအများကြီးရှိပါတယ်ဒါကတော့ပထမဦးဆုံးမတရားတဲ့ဥပဒေတွေပြဋ္ဌာန်းတာဥပဒေရဲ့အားနည်းချက်ကိုခုံအောင်ယူပြီးဖမ်းဆီးတာမျိုးသူတို့ကိုယ်တိုင်ကမလုပ်ဖို့အတွက်လုပ်ဆောင်နိုင်ပါလေဗျဥပမာကျွန်တော်တို့အစိုးရကိုချီးမြှုပ်ပြက်စီတယ်တိုက်ခိုက်တယ်ဆိုတဲ့သဘောမျိုးကြောင့်ဖမ်းဆီးတဲ့ကိစ္စကိုသူတို့ကိုယ်တိုင်မကျူးလွန်တဲ့ကိစ္စမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့တရားဥပဒေခိုင်မာဖို့အရန်ရေးကြည့်ပါတယ်ဖြစ်ရောက်တော့ရေးမှုမရှိတာအယက်သားတရားရုံးနဲ့စစ်ခုံရုံးစသည်ဖြင့်နှစ်ခုခွဲပြီးတော့စစ်ခုံရုံးမှာလုပ်ဆောင်နေတဲ့ကိစ္စကိုဒီလိုလိုမသိပဲနဲ့ထိုက်တယ်လားမထိုက်တယ်လားဟိုအပြစ်နဲ့ပြစ်တယ်နဲ့ခိုင်လုံလားမခိုင်လုံလားဒါကိုမသိတဲ့ကိစ္စကြီးဒါကိုအစိုးရအနေနဲ့လူခွင့်ရေးစံချိန်စံညွန်းတိုင်းရက်တည်ပြီးတော့လုပ်ဆောင်ပေးတဲ့အပိုင်းကြီးဒါတွေလုပ်ဆောင်ပေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခါတွေနဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြသွားခဲ့ပါတယ်ညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့တရားဥပဒေစိုးမိုးမှုတွေအားနည်းနေတဲ့အကျိုးဆက်ဖြစ်သုံးသပ်တယ်လို့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာတွေအပေါ်မှာလည်းထောက်ပြသွားပါတယ်
။ဟုတ်ပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ကဏ္ဍတိုင်းမှာလိုအပ်ပါတယ်။ဒါမျိုးလှုပ်ဆောင်မှုကအရင်ရေးကြည့်ပါရဲ့။အဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အခါမှာနောက်ပိုင်းမှာတော့ကျွန်တော်နည်းနည်းခက်ခဲခဲရှိလာတာပေါ့။အရင်တော့ကျွန်တော်ဝင်နေကြဟိုလွတ်တော်မှာတင်ပြတာလို့ရှိလာတယ်။ဒါပေမဲ့အခုလွတ်တော်ကိုယ်တိုင်ကဟိုမှတ်ပုံမတင်ထားလို့ရှိရင်ခွင့်မပြုတာတွေးဖို့အတွက်အခက်အခဲလေးအရင်ကထက်ပိုပြီးတော့ရှိလာတာဒါမျိုးလေးကကျွန်တော်တို့လွတ်တော်မှာရှိတဲ့ကိုယ်လေများတို့လည်းမျက်နာတယ်လို့အရက်ဖက်လူမှုဖွဲ့စည်းမှလည်းဆုံးရှုံးမှုတွေဖြစ်စေပါတယ်တိုင်းမင်းရှိနိုင်မှုများများလှုပ်ဆောင်ပေးပါဌာနဆိုင်ရာတွေကကျွန်တော်တို့တွေမကဘူးလူခွေရတိုင်ကြားတဲ့အမှုတွေကိုအရေးတူလှုပ်ဆောင်မှုမရှိဘူးတာဝန်ယူမှုတာဝန်ခံမှုအပိုင်းဆိုတဲ့ဟာကတရားရုံးရောက်မှဒီအတာဝန်ယူတာဝန်ခံတာမဟုတ်ဘဲနဲ့ကိုယ့်ရဲ့ဝန်ကြီးဌာနအတွင်းမှာရှိတော်သူတွေကျူးလွန်လို့ရှိရင်လည်းတာဝန်ယူမှုတာဝန်ခံမှုတိုင်ကြလာလို့ရှိရင်လည်းစနစ်တကျစုံစမ်းစစ်ဆေးရမယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုကနေရာတိုင်းမှာရှိဖို့လိုအပ်ပါတယ်။ CS နဲ့ပူးပေါင်းဆောင်ရွက်တဲ့တာဝန်မှာဆက်လက်ထမ်းဆောင်မှုလိုအပ်တယ်ဆိုတာဌာနတိုင်းဝန်ကြီးဌာနတိုင်းအမှုတိုင်းအရာတိုင်းအားလုံးသိဖို့လိုအပ်ပါတယ်ဗျ
။ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တည်ရဲ့တင်ပြချက်ထဲမှာလာမယ့်နိုဝင်ဘာလတဲ့ကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မျှတဖို့အများယုံကြည်လက်ခံအောင်ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတိုက်တွန်းပေးပါရစေ။ရွေးကောက်ပွဲစောင့်ကြည့်လေလာရေးတကောင်အဖွဲ့ရဲ့အမှုဆောင်တိုက်တာဦးရဲမျိုးဟင်ကတော့ရွေးကောက်ပွဲလွတ်လပ်မျှတဖို့ကော်မရှင်ကဥဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါရစေ
။လွတ်လပ်တရားမျှတမှုမရှိဘူးဆိုရင်ပုံမဟုတ်မရှိဘူးလို့အာဒီထဲမှာပါနေတဲ့စိတ်ကြိုးတာတွေကအထင်အမြင်ဖြစ်လာလဲဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအပေါ်မှာအကျန်းဖတ်မှုတွေဖြစ်လာနိုင်တယ်ဟောကျွန်တော်တို့စိုးရိမ်အဲ့ဒါတော့ဒါကျွန်တော်စိုးရိမ်မှုပေါ့လေ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတော့လာမယ့်ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးအများယုံကြည်လက်ခံလာအောင်ပွင့်လင်းမြင့်တမှုရှိရေးမြန်မာအစိုးရကဆောင်ရွက်နေကြောင်းမနေ့တုန်းကလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကတော့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့ရင်းဆိုင်နေရတဲ့အခြေအနေကိုကဘာကပုံမူသိရှိနားလည်သဘောပေါက်သိခြင်းလဲဆိုရင်တကားတွေဖွင့်ထားတာကတော့အကောင်းဆုံးနီလန်တစ်ခုဖြစ်မယ်လို့တိုက်တွန်းသွားတာလည်းရှိပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါရစေ။